မေလ23ရက်နေ့ကတည်းကဝက်လက်မြို့နယ်ထဲမှာကျေးရွာတွေကိုစစ်ကောင်စီတပ်တွေကတရွာဝင်တရွာထွက်ငယ်မြေရှိလေးလုတဲ့အတွက်ကျေးရွာပေါင်း30ကျော်လောက်ကရွာသားတောင်းနဲ့ချီပြီးတော့အိုးအိမ်စွန့်ခွာပြီးဘေးလွရာကိုထွက်ပြေးခဲ့ကြရပါတယ်ကျေးရွာသားတို့လည်းဖမ်းဆီးခံရပြီးတော့နှိပ်စက်တပ်ဖြတ်မှုတွေရှိနေတယ်လို့ဒေသခံတွေက VOA ကိုပြောပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့မမသစင်အောင်ကပြောပြမှာပါရှင်
စစ်ကောင်စီတပ်တွေဟာမေလ23ရက်နေ့ကဝက်လက်မြို့နယ်အရှိချမ်းကကျေးရွာတွေကိုစတင်ဝင်ရောက်ပြီးနေမီရှင်းလင်းလုပ်တာကြောင့်ကျေးရွာသားတွေပေးလူရကိုထွက်ပြေးနေကြရတယ်လို့ဒေသခံတွေကပြောပါတယ်။စစ်ကောင်စီရဲ့နေမီရှင်းလင်းတပ်တွေအတွင်းမှာကျေးရွာသားတချို့ဖမ်းဆီးတပ်ဖြတ်ခံရတယ်လို့ဒေသခံပြည်သူ့ကာကွယ်ရေးတပ်တွေနဲ့ထိတွေ့တိုက်ပွဲဖြစ်ခဲ့တယ်လို့ဝက်လက်မြို့နယ်ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့ဝင်ကိုနဂါးလေးက VOA ကိုပြောပါတယ
်။အဲ့လိုတောင်းနေနှစ်မှာဆိုရင်ဒီလိုဒီတော့ဒီအမျိုးသမီးတုံးနဲ့အမျိုးသားနှုတ်ပါလေအထက်မှာ26 29ရက်နေ့ကမဲခုံးကအဲ့ဘက်ဖြစ်တယ်ဒါပဲဖြစ်ပြီးတော့27ရက်နေ့ကတော့တယ်ရောမှာရောက်တယ်တယ်ရောတာပေါ့နော
်ဟုတ်တ
ယ်တယ်ရောမှာရောက်ပြီးတော့တယ်ရောမှာတော့ဖြစ်တော့ပါလေတယ်ရောမှာကျွန်တော်မျက်မြင်ပြရုံနဲ့ဒါမှမဟုတ်လက်လက်ချင်းထူတာကတော့2ရက်တော့တည်ရဆိုတော့ကျွန်တော်စုစုပေါင်း4ရက်လောက်တည်ရတယ်တယ်ရောမှာ4ရက်နဲ့ကျွန်တော်မဲခုံးမှာ20လောက်နဲ့ဆိုရင် 24
စစ်ကောင်စီရဲ့နေမည်ရှင်းလင်းစစ်ကြောင်းဟာရွှေဘုံမြို့နယ်ကကြေးရွာတွေကိုရှင်းလင်းလာတဲ့စစ်ကြောင်းဖြစ်ပြီးမေလ23ရက်နေ့မှာဝက်လက်မြို့နယ်အရှိချမ်းကိုစပြီးဝင်ရောက်လာတာလို့ဆိုပါတယ်။ဒီကနေ့31ရက်နေ့မှာတော့ဝက်လက်မြို့နယ်အနောက်ချမ်းကဥယျာဉ်သာကြေးရွာကိုရောက်နေတယ်လို့ဒေသခံတွေကပြောပါတယ်။နေမည်ရှင်းလင်းအတွင်းမှာကြေးရွာသားတွေကိုဖမ်းဆီးပြီးစစ်လက်နက်တွေကိုတည်ခိုင်းတာအမျိုးသမီးတွေကိုတာမယာပြုခြင်းလိန်စော်ကားမှုတွေရှိတယ်လို့ဒေသခံတွေကပြောဆိုပါတယ်။ဒီဆွဆွဲချက်တွေကိုတော့ VOA ကတိကျအတိမပြုနိုင်ပါဘူး။ဝက်လက်မြို့နယ်အတွင်းစစ်စီရင်တဲ့ပတ်သက်ပြီးမြန်မာစစ်ကောင်စီပြန်ကြားရေးကလည်းထုတ်ပြန်ပြောဆိုတာမရှိပါဘူး။မေလ23ရက်စစ်ကောင်စီစစ်ကြောင်းတွေဝက်လက်မြို့နယ်ထဲဝင်လာလို့ရွာသားတွေစစ်ဆောင်ရတဲ့အချိန်မှာမိုးတဲနေတဲ့ရက်တွေဖြစ်တာကြောင့်နေရည်နဲ့စားရည်အခက်အခဲတွေရှိတယ်လို့ကျန်းမာရေးလည်းထိခိုက်ရသူတွေရှိတယ်လို့ဒေသခံတဦးကအခုလိုပြောပါရယ်။
အခုကဘာမှမပေါ်မလာဘူး။ဆားစရာဥက္ကဋ္ဌကဆားဟောက်မလာကြဘူးကွာ။ဆားစီမုန်းလာကြတဲ့နာရီဒီအပင်လေးလို့။ဒါအပင်လေးကတဲလေးပေါ့နော်။ဆောက်ထားတဲလေးကလည်းဟိုကျင်းကြီးကအမှမြကြီးကမြကြီးပေါ်မှာပဲ HR ရဲ့ညာအောင်ကြီးကနည်းနည်းကကျွန်တော်ဒီစေးတောင်းလာတယ်ကျွန်တော်တို့အဲ့လိုမျိုးတော့ကျွန်တော်ညှို့ရောရတယ်ကွာ။ဟုတ်ကဲ့ကမိုးရတဲ့တော့ကျွန်တော်တို့မှဒီဘက်ကတကယ်ကျမ်းမာကြီးအများကြီးကြိုက်တယ်။ကျမ်းမာကြီးတော်တော်လေးစိုးရတယ်ကွာ။ကျမရရမူရတော့လာကျွန်တော်နာစီဆောင်စုဖြစ်တယ်အဲဌာနခြင်းဘုနောဌာနခြင်းကတော့နေဒီကနာစီဆောင်စုကတော်တော်များရှိတယ်ဗျအဲဒီဒီဆောင်တော့ကြတော့မိုးတော့မိုးတော့မြည်ရမကြလူရအောင်လို့ကပြော့ခွေသွားကြတာပဲကျွန်တော်တို့ဟိုတော်တော်လေးလည်းဒီအလုပ်ရပါတယ်စိတ်လည်းမကောင်းဘူးဗျာ
စစ်ကောင်စီတပ်တွေကစကိုင်းတိုင်းတွင်ကမြို့နယ်တော်တော်များများကိုနေမည်ရှင်းလင်းရေးတွေလုပ်နေတာကြောင့်ကျေးရွာတချို့ရွာလုံးကျွတ်ထွက်ပြေးနေရတယ်လို့စစ်ဆောင်တွေလည်းတောင်းနဲ့ချီပြီးတော့ရှိပါတယ်။လက်ရှိမိုးရာသီကာလအတွက်နေထိုင်ရေးနဲ့စားတောက်ရေးအတွက်ရိခာနဲ့ဆေးဝါးတွေလိုနေတယ်လို့ဒေသခံတွေကပြောပါတယ်။ထွက်ပြေးနေရတဲ့ဒုက္ခသည်တွေဟာတောတောင်တွေထဲမှာယာယီနေသူတွေရှိသလိုနီးစပ်ရာဆွေမျိုးသားချင်းရွာတွေရဲ့အိမ်တွေနဲ့ဘုံကြီးကျောင်းတွေမှာခိုးလုံနေရသူတွေလည်းရှိပါတယ်။သူတို့ကိုဒေသခံအချင်းချင်းပြန်ပြီးတော့ကူညီပေးတယ်ဆိုပေမဲ့အချင်းကြားလာတာနဲ့အမျှအကူအညီရဖို့ပိုပြီးခက်ခဲလာတယ်လို့စစ်ဆောင်ကူညီသူတွေကပြောပါတယ်ဒေသအပြင်ဘက်ကအကူအညီပေးဖို့လဲတွားလာရေးအခက်အခဲတွေကရှိနေပါတယ်အာဆီယံကတော့မြန်မာပြည်သူလူသားချင်းစာနာကူညီမှုအကူအညီတွေပေးဖို့ညှိနှိုင်းဆောင်ရွက်နေတာမှစကိုင်းတိုင်းကိုလည်းဦးစားပေးအဆင့်သတ်မှတ်ထားပါတယ်ရှင်